့ဒီဇင်ဘာလကစလို့မြန်မာစစ်တပ်ကဖမ်းဆီးထားတဲ့ဒီမွန်ကိုကချင်းညချင်းခရင်အတင်းတော်ကတင်းထောက်စီရနဲ့လူငယ်တာဝန်ခံတယောက်ကိုအင်္ဂါနေ့မှာတော့အမှုဆဲရဲစခန်းကိုလွှဲပြောင်းပေးလိုက်ပါတယ်။သူတို့ရဲ့မိသားစုဝင်တွေတွားရောက်တွေ့ဆုံခွင့်ရခဲ့ပေမဲ့သူတို့ကိုဘလို့ဆွဲချက်တွေနဲ့တရားစွဲထားတယ်ဆိုတာတေချာမသိရသေးတဲ့အကြောင်းမုံမောင်စုံကချင်းနှစ်ချင်းအတင်းတော်များအဖွဲ့အတွင်ရင်မူဆရာတော်ကမိတ်ပါတယ်။နိုင်ငံတကာလူအခွင့်ရေးအဖွဲ့တွေကတော့သူတို့နှစ်ဦးကိုအမြန်ဆုံးလွှတ်ပေးဖို့တောင်းဆိုနေတာပါ။ဆက်သွယ်မြင်းမြန်းထားတဲ့မကင်ဖြူထွေးကတင်ပြထားပါတယ်ရှင်။
တိုက်ပွဲတွေဖြစ်နေတဲ့ရှမ်းပြည်မြောက်ပိုင်းမုံကိုဒေသမှာပြီးခဲ့တဲ့ဒီဇင်ဘာလ24ရက်နေ့ကပျောက်သွားခဲ့တဲ့မုံကိုကချင်းနှစ်ချင်းခွေရန်အတင်းတော်ကတင်းထောက်စရာဥဒွန်တော့အောင်လတ်နဲ့လူငယ်တာဝန်ခံဓမ္မစရာဥလန်းကျော်ကံဆိုင်တို့ကိုမြန်မာစစ်တပ်ကသူတို့ဖမ်းဆီးထားတာဖြစ်တဲ့အကြောင်းထုတ်ပြန်ပြောဆိုခဲ့ပြီးတော့တပတ်နီးပါးအကြာအင်္ဂါနေ့မှာတော့မူဆယ်ရဲစခန်းကိုလွှဲပြောင်းပေးလိုက်ကြပါဒီလွှဲပြောင်းလိုက်တဲ့နေ့မှာပဲသူတို့ရဲ့မိသားစုဝင်တွေရဲစခန်းမှာတွားရောက်တွေ့ဆုံဝင်ရခဲ့တဲ့အကြောင်းမုံကိုကချင်းနှစ်ချင်းခရီးရန်အတင်းတော်အပါဝင်ဖြစ်တဲ့မုံမောင်စုံနဲ့မြေကချင်းနှစ်ချင်းခရီးရန်အတင်းတော်များအဖွဲ့အထွေမူဆရာတော်စောင်းရာကမိန့်ပါတယ
်ဟုတ်ကဲ့မူဆယ်ရောက်နေပြီခင်ဗျာအခုနေ့တော့တော်မိသားစုတွေကတော့တွေ့ကြတယ်တွေ့ခွင့်မရဘူးပေါ့ဒါပေမဲ့เสียโรเวอร์มันน่ะจะมาปัดตัวเองเนี่ยคือพวกมันไม่มาคือพวกบามุเนี่ยเสียท่าได้สิว่าเราตะแกอติจักรอะไรอย่างเงี้ยเนาะติดได้มาဖြစ်တယ်แล้วมันก็จะมาคือยังไงได้ขึ้นมาแล้วเราพอเสร็จแล้วมันคือเราပြောနိုင်มั้ยเนี่ยครับ
มงโกกะจินนิจินขุ่นเนี่ยอะตินတော့ก็ทิ้นทอดเสียอูดรอมดอทนาวแลเนี่ยลูกเยตาวกันธรรมเสียอูลัมจอร์แกมไซน์တို့ဟာပြည်ခဲ့တဲ့လပိုင်းတွေအတွင်းမုံကူဒေသမှာဖြစ်ပွားခဲ့တဲ့တိုက်ပွဲအခြေအနေတွေနဲ့ပတ်သက်လို့သတင်းမီဒီယာတွေကိုအသိပေးပြောဆိုတာတွေရှိခဲ့ပြီးတဲ့နောက်ဒီပြည်ခဲ့တဲ့လထဲမှာပဲမြန်မာစစ်တပ်ကဖမ်းဆီးထိန်းနေတာကိုခံခဲ့ရတာပါ။ဒါပေမဲ့အစိုးရတိုင်းတို့ကတော့ဘယ်သူဘယ်ဝါတွေကသူတို့ကိုဖမ်းသွားခဲ့တယ်ဆိုတာကိုတိကျမသိခဲ့ရပါဘူး။ဒီဇင်ဘာလ24ရက်နေ့ကတည်းကသူတို့ပျောက်သွားခဲ့ပေမဲ့သူတို့ကိုဖမ်းထားတယ်ဆိုတာကိုမြန်မာစစ်တပ်ကဒီဇန်နဝါရီလ19ရက်နေ့ကမှထုတ်ပြန်ပြောခဲ့တာပါ။တကယ်လို့ပြည်ရင်းပြည်ပအဖွဲ့အစည်းတွေကသာသူတို့နဲ့ပတ်သက်ပြီးတော့တစုံတရာဖိအားပေးတောင်းဆိုတာတွေမရှိဘူးဆိုရင်အခုလိုမူဆယ်ရက်စကန်ကိုလွှဲပြောင်းပေးတဲ့အခြေအနေတောင်ဖြစ်လာနိုင်မှာမဟုတ်ဘူးလို့နိုင်ငံတကာလူ့ခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch အဖွဲ့ရဲ့အာရှရေးရာဒုတိယညွှန်ကြားရေးမှူး Phil Robinson ကပြောပါတယ
် Had we not raised concerns about this case along with local groups on the ground in Kachin State, I think the military would have neveradmitted to actually holding these two men.
ဒီတင်ပြနေတဲ့ကဒီလောက်ကွန်ဖွဲ့စည်းတွေနဲ့အတူပူးပေါင်းပြီးတရေးဆောက်ကိုကျွန်တော်တို့ဘက်ကသာမဖော်ထုတ်ခဲ့ဘူးဆိုရင်မြန်မာစစ်တပ်အနေနဲ့ဒီလူမျိုးကိုသူတို့ဖမ်းထားတယ်ဆိုတာဝန်ခံမှာမဟုတ်ပါဘူး။ဒီရတာကတော့မြန်မာစစ်တပ်ကသူတို့ကိုဆက်ဖမ်းထားပြီးဖြောက်ထားလိုက်မှာပါ။ဒါပေမဲ့ဒီလူတွေပျောက်သွားတဲ့အကြောင်းနဲ့တောက်သွားတဲ့အချိန်တွေကလည်းစစ်တပ်ကစခန်းတစ်ခုကိုလာဖို့ခေါ်တဲ့အတွက်သွားတဲ့အချိန်မှာပျောက်သွားတာကြောင့်ဒီလူဆက်ဆက်နေတဲ့အချိန်တွေကဖုံးပြီးလို့မရတဲ့ဆိုနောက်ဆုံးမှာမြန်မာစစ်တပ်ကဝန်ခံလိုက်တာပါ။
တကယ်တော့သူတို့နှစ်ဦးဟာဒေသတွင်းတိုက်ပွဲတွေမှာမြန်မာစစ်တပ်ရဲ့လူခွေရီချိုးဖောက်မှုတွေကိုအများသိအောင်ဖော်ထုတ်တဲ့နေရာမှာကူညီပေးခဲ့ကြတဲ့အတွက်မြန်မာစစ်တပ်ကလက်တုပ်ပြန်ဖမ်းဆီးတာကိုခံခဲ့ရပုံရတယ်လို့မစ္စတာရော့ဘင်ဆန်ကပြောပါရယ်မြန်မာနိုင်ငံမှာလူခွေရီချိုးဖောက်မှုတွေကိုထုတ်ပေါ်ပြောဆိုကြတဲ့လူပုဂ္ဂိုလ်တွေအပေါ်အာဏာပိုင်တွေဘက်ကလက်တုပ်ပြန်အရေးယူမှာကိုစိုးရိမ်နေတဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲဆက်နှစ်ရကြာမြန်မာနိုင်ငံခီးစဉ်ကိုအဆုံးသတ်ခဲ့တဲ့ကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ်မင်းစရဟီလီကလည်းပြောဆိုထားပါရယ်ရှင်